ိုင်းနိုင်ငံမှာအခြေစိုက်ပြီး passport အတုတွေလုတ်ပေးနေတဲ့ပါကစ္စတန်နိုင်ငံသားတအုပ်ကိုဖမ်းဆီးလိုက်ပြီလို့ထိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါရယ်သူလုတ်တဲ့ passport အတုတွေကို IS အစွန်းရောက်အဖွဲ့ကလူတွေကိုရောင်မှရောင်းခဲ့ပွဲရှိတယ်လို့လဲဆိုပါရယ်အဲ့ဒီ passport အတုတွေကိုဝယ်တဲ့လူတွေဟာအထူးသဖြင့်ဥရောပနိုင်ငံတွေကိုတရားမဝင်ဝင်ရောက်ဖို့စ조사ကြသူတွေညားပါရယ် AFP သတင်းဆောင်မကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါ
အသက်52နှစ်အရွယ်မိုဟာမက်အစ်ဘားကိုစင်ကာပူနဲ့အိန္ဒိယပါစပို့အတူတွေပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအတုလုတဲ့ပလိပြားတွေပလတ်စတစ်လောင်းဆက်တွေနဲ့အတူဘန်ကောက်ကရက်ကွက်တစ်ခုမှာဇန်နဝါရီလ14ရက်နေ့ကဖမ်းဆီးလိုက်တာပါသူဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအခြေစိုက်ပြီးအထောက်အထားအတုတွေကိုလုပ်ခဲ့တယ်လို့ထိုင်းလူဝင်မှုဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပေါင်းဝေါင်ပင်ကဘန်ကောက်မြို့တော်မှာတောက်ကြနေရလို့တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတော့တွေကိုပြောပါတယ်လူညုံရေးနဲ့လူဝင်မှုကြီးကြပ်ရေးအပေါ်ထိုင်းနိုင်ငံမှာစိုးရိမ်မှုတွေကြီးထွားလာနေပြီးပါစပို့အတုလုတာမှာကျွမ်းကျင်သူတွေကိုဖော်ထုတ်ဖမ်းဆီးနေတာပါပါစပို့အတုလုပ်ငန်းဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအကြီးအကျယ်ထွန်းကားနေခဲ့တဲ့ဒုစရိုက်လုပ်ငန်းတစ်ခုဖြစ်ပါတယ်အခုဖမ်းပြီးတဲ့အိတ်ဘားဆိုရင်ထိုင်းနိုင်ငံမှာနေပြီးပါစပို့နဲ့ဗီဇာအတုတွေလုပ်လာတာ10နှစ်ကျော်နေပါပြီသူဟာIS အစွန်ရောက်အဖွဲ့ကို passport အတုတွေရောင်းနေတဲ့အုပ်စုတစ်ခုနဲ့အခြေအဆက်ရှိတဲ့သဘောမျိုးကာဝေးဝန်ကြီးပရာဝစ်ဝမ်ဆူဝမ်ကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီအချက်ကိုတာဝန်ရှိသူတွေကခပ်ဖော့ဖော့ပြန်ပြောပြီးသူဟာဘယ်သူ့ကိုမဆို passport အတုလုပ်ရောင်းတဲ့စီးပွားရေးသမားတဦးသာဖြစ်တယ်လို့လူဝင်မှုအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပေါင်းဝမ်ပင်ကပြောပါတယ
်။เดี๋ยวคนจะคิดว่าเอ๊ะเค้าผลิตให้เฉพาะกลุ่มไอ้แค่อย่างเดียวไม่ใช่
IS အဖွဲ့ကိုပဲရောင်းတာမဟုတ်ပါဘူး။သူက IS အတွက်ပဲ passport အတုလုပ်ပေးတယ်လို့လူတွေကထင်ကြပါမယ်။ဒါပေမဲ့သူကဝယ်ခြင်းနဲ့သူတိုင်းကိုရောင်းတာပါ။မှားတဲ့လူရှိရင်လုပ်ပေးတာပါပဲ။ဆိုတော့ဘယ်လိုလူမျိုးစီပဲဖြစ်ဖြစ်ရောက်သွားနိုင်ပါလဲ
။ဒီကဘာလုံးက passport အတုတွေကိုတနေရာထဲမှာရနိုင်တဲ့ထိုင်းနိုင်ငံရဲ့အခမ်းကဏ္ဍပေါ့။2014ခုနှစ်ကမလေးရှားလေကြောင်းလေယာဉ်ခီးစဉ်အမှတ် MH370 ပျောက်သွားပြီးတဲ့နောက်ပြန်ပြီးအာယုံဆိုင်လာကြတာပါ။ထိုင်းမှာအတုလုထားတဲ့ဥရောပပါစပို့တွေကိုကင်ထားတဲ့အီရန်နိုင်ငံသားနှစ်ဦးလည်းအဲ့ဒီလေယာဉ်ပေါ်မှာပါသွားတာကြောင့်ဖြစ်ပါတယ်။ဒီလုပ်ငန်းကိုအဓိကချုပ်ထားတာကတော့အီရန်နဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ပြီးတောင်အာရှအရှေ့အလယ်ပိုင်းတို့အပြင်အဲ့ဒီထက်ဝေးတဲ့ဒေသတွေကလူတွေအထိအဲ့ဒီပါစပို့အတုတွေကိုဝယ်ကြတာပါ။ဖမ်းမိတဲ့ပါစပို့အတုတွေနဲ့ပတ်သက်ပြီးထိုင်းလူဝင်မှုကြီးကြပ်ရေးဒုတိယအကြီးအကဲဗိုလ်မှူးချုပ်အစ်တီပိုအစ်တီဆန်နိုရနာချိုင်ကအခုလိုပြောပါတယ်။
ถือทางเลือกเองเนี่ยที่ได้เห็นสิงคโปร์เนี่ยสิงคโปร์เนี่ยเข้าได้หลายประเทศแต่ส่วนใหญ่นะครับ
အခုခမ်းမိတဲ့ passport အတုအများပြားဟာစင်ကာပူ passport တွေပါအဲ့ဒီ passport တွေကနိုင်ငံတော်တော်များများကိုဝင်လို့ရတာကြောင့်ဖြစ်ပါတယ်ဒါပေမဲ့ order မှားလို့လုတ်ပေးတဲ့ passport အများစုကတော့ပြင်သစ်နဲ့ Italy passport တွေပါဘာကြောင့်လဲဆိုတော့အရှိလေပိုင်းကလူတွေဟာပြင်သစ်တွေနဲ့ဆင်တော့အဲ့ဒီနိုင်ငံတွေကိုဝင်လို့ရတာကြောင့်ဖြစ်ပါတယ
် Iqbal ဟာ the doctor လို့သိကြတဲ့အီရန်နိုင်ငံက passport အတုဆရာကြီးနဲ့အဆက်အဆက်ရှိတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီ the doctor ဟာဘန်ကောက်ကရက်ကွက်တစ်ခုမှာ20နီးပါးနေထိုင်ပြီးဒုက္ခသည်တွေအလုရှာခြင်းသူတွေလူဆိုးကမ်းဝင်တွေကိုတကယ်အကြီးအသေးကောင် passport အတုတွေလုတ်ပြီးရောင်းခဲ့သူပါ။2016ခုနှစ်မှာသူ့ကိုဖမ်းမိလိုက်ခြင်းတုန်းက passport အတုလုပ်ငန်းရှင်နေရေးမှာအောင်မြင်မှုကြီးအဖြစ်တာဝန်ရှိသူတွေကပြောခဲ့ကြပါတယ်။ဒါပေမဲ့လည်းသူ့နေရာမှာတခြားအတုလုပ်တဲ့လူတွေဝင်လာတာပါပဲ။ထိုင်းနိုင်ငံဟာနိုင်ငံအတော်များများကလူတွေကိုဗီဇာမလိုပဲဝင်ခွင့်ပြုထားပြီးမြန်မာ၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေနဲ့မိုင်မောင်းများစွာနေဆက်ချင်းထိစပ်နေပြီးတော့အရှိတောင်အရှောက်မှာအဝင်အထွက်အများဆုံးအချက်အချာနေရာတစ်ခုပါ။အဲ့ဒီအနေအထားကြောင့်ကိုပဲလူနဲ့ရှားပါတော်ရိုင်းထွက်ကုန်တွေကနေမူရစီဝါလက်နက်ခဲယမ်းနဲ့ကြောက်မြေရတနာတွေအထိပေါင်ခိုကူးတဲ့နိုင်ငံစုံကရာဇဝတ်ခိုင်းတွေမျက်စိကျတဲ့နိုင်ငံလေးဖြစ်နေတာပါခင်ဗျာ